အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအရှိတောင်အဆက်နိုင်ငံများအတင်းအာဆီယံခေါင်းဆောင်တွေကိုလာမယ့်လပိုင်းအတွင်းဝါရှင်တန်ဒီစီကိုဖိတ်ပြီးအမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးကျင်းပဖို့ရှိကြောင်းသမ္မတအင်ယူဒုတိယပြောခွင့်ရကာရင်ဖယ်ရီကကျတဲ့ပြည်နယ်တရင်းစာရှင်းလင်းပွဲမှာပြောပါတယ်။အမေရိကန်အစိုးရအနေနဲ့အာဆီယံအဖွဲ့အစည်းနဲ့နှိပ်ဖက်ဖြစ်တဲ့ဆက်ဆံရေးခိုင်မာအောင်လုပ်ဆောင်ဖို့တန်လျှံချထားကြောင်းနဲ့အမေရိကန်ဟာအာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးကိုလက်နက်ဆန်းဆန်းလုပ်ဆောင်နေတယ်လို့အင်ဒိုပစိဖိတ်ဒေသတွင်လွတ်လပ်မှုနဲ့ပွင့်လင်းမှုတိုးတက်အောင်လုပ်ဆောင်နေတယ်လို့လည်းပြောပါတယ်။မနစ်ကကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာလည်းသမ္မတဂျိုးဘိုင်ဒန်ပါဝင်တက်ရောက်ခဲ့ပြီးအရှိတောင်အာဆီယံနိုင်ငံတွေနဲ့ထိပ်တွေ့ဆက်ဆံမှုကိုအရှင်မြင့်လှုပ်ဆောင်သွားမယ်လို့ကတိပြုခဲ့တာဖြစ်ပါတယ်။အစည်းအဝေးပြီးအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဂျီရောရဲ့တရားထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနဲ့ကျန်းသက်နှိပ်ကွပ်မှုများနဲ့ပတ်သက်ပြီးအလွန်အမင်းဆိုးရိမ်ကြောင်းနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ပြီးဗရရားဖန်ဆီးထားသူတွေကိုလွှတ်ပေးဖို့အတွက်တောင်းဆိုခဲ့တာပါ။ဒါ့အပြင်အာဆီယံသဘောတူညီချက်၅ချက်အရမြန်မာစစ်စုဝါကတာဝန်ယူရင်းအာဆီယံရဲ့ဂျိုးပန်းအားထုတ်မှုတွေကိုထောက်ခံကြောင်းလဲသမ္မတအင်ဂျီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။